Lebanon အခြေဆိုင် Hezbollah စစ်သွေးကြအဖွဲ့အကြီးတန်းတမူတယောက်ရဲ့တမူတယောက်နဲ့ Hamas အဖွဲ့ဒုတိယခေါင်းဆောင်တို့တပ်ဖြတ်ခံရမှုကိုလက်တော့ပြန်တဲ့အနေနဲ့ Israel စစ်စခန်းတစ်ခုကိုပြစ်မှတ်ထားပြီးတော့အဝေးထိန် drone နဲ့တိုက်ခိုက်ခဲ့ကြောင်း Hezbollah အဖွဲ့ကဒီကနေ့ပဲပြောလိုက်ပါတယ် Israel Lebanon နယ်စပ်နဲ့10ကီလိုမီတာအကွာလောက်မှာရှိတဲ့ Safed မြို့က Israel တပ်စခန်းကိုပြစ်မှတ်ထားပြီး drone နဲ့တိုက်ခိုက်ခဲ့တာလို့လည်း Hamas အဖွဲ့ကပြောပါတယ်အစ္စရေးပိုင်နက်ကိုလက်ဘနော့အဖွဲ့ကနေဝေဟင်ကပြစ်ခတ်ခဲ့တဲ့ယင်တွေကိုကြားဖြတ်ပြစ်ခတ်ခဲ့ကြောင်းအစ္စရေးစစ်တပ်ကပြောဆိုခဲ့ပြီးတော့နိုင်ငံမြောက်ပိုင်းကစစ်စခန်းတဲကိုဝေဟင်ကပြစ်ခတ်ခဲ့တဲ့လက်နက်တစ်ခုကြားရောက်ခဲ့ကြောင်းလည်းပြောပါတယ်။ထိခိုက်သေးခြင်းမှုနဲ့ပျက်စီးမှုကြောင့်ပျက်စီးမှုတော့မရှိဘူးလို့လည်းပြောပါတယ်။ဒီကနေ့မှာပဲအစ္စရေးရဲ့ drone တစ်ခုကလက်ဘနော့နိုင်ငံတောင်ပိုင်းမှာကားတစ်စင်းကိုထိမှတ်ခဲ့ပြီးတော့လူသုံးဦးသေဆုံးခဲ့ကြောင်းလည်းလုံခြုံရေးအရာရှိတွေကပြောပါတယ်။ Israel ရဲ့တိုက်ခတ်မှုကြောင့် Lebanon နိုင်ငံတောင်ပိုင်းမှာ Hezbollah တပ်မှုတအုပ်သေဆုံးခဲ့ပြီးတော့နောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာပဲတိုက်ခတ်မှုတွေဖြစ်ခဲ့တာပါရှင့်။